တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အသက်ဘေးကနေလွတ်အောင်ပြေးနေရတဲ့စစ်ဘေးရှောင်တွေအတွက်စာနာမှုအကူအညီတွေတိုးပေးဖို့ကုလကတောင်းဆိုတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေတိုးမြှင့်ပေးဖို့နဲ့စစ်ဘေးရှောင်တွေမှာစားနပ်ရိက္ခာအပြင်အခြေခံကျန်းမာရေးဆောင်ရှားမှုတွေဘေးအန္တရာယ်အကာအကွယ်တွေအရေးပေါ်လိုအပ်နေပါတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။အခုလက်ရှိစစ်ဖြစ်နေတဲ့ဒေသတွေမှာလည်းအရေးဓာတ်ကပိုလာနေပါတယ်။လိုအပ်ချက်တွေကပိုပြီးတော့များလာနေတယ်လို့စစ်ဘေးရှောင်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။စစ်ဘေးရှောင်တွေရဲ့အခြေအနေမျက်မျှတစင်အောင်ပြောပြပေးပါမယ်
။ပြီးခဲ့တဲ့အောက်တိုဘာ28ရက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာခြင်းကစပြီးတော့နောက်ထပ်လူပေါင်း3သန်းကျော်နေရာစွန့်ခွာထွက်ပြေးကြရတဲ့အတွက်အခုဆိုရင်မြန်မာနိုင်ငံတလွားလူပေါင်း2သန်းကျော်ဝင်းစွန့်ခွာထွက်ပြေးနေရတယ်လို့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA မြန်မာကနိုဝင်ဘာ23ရက်ကြာသာပြည်နေရသတင်းထုတ်ပြန်ပြောဆိုပါရယ်တိုက်ပွဲဖြစ်ပေါ်တဲ့နေရာဒီမှာဆိုရင်လူရာပေါင်းများစွာပိတ်မိနေပြီးတော့ဘေးကင်းတဲ့နေရာတွေကိုရွှေ့ပြောင်းနိုင်ခြင်းမရှိသေးသလိုနိုင်ငံတလွားကစစ်ပီးရှောင်တွေဟာစားနပ်ရိက္ခာအပြင်အခြေခံကျန်းမာရေးဆောင်ရှားမှုတွေနဲ့ဘေးအန္တရာယ်အကာအကွယ်တွေလည်းအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါရယ်လက်ရှိမှာတိုက်ပွဲတွေပြင်းထန်နေတဲ့လွိုက်ကော်ဒေသမှာတော့မြို့လုံးကျွနီးပါးဘေးလွယ်ထွက်ပြေးတင်းရှောင်နေရပြီးတော့အစားအသောက်နဲ့နေထိုင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီကယ်ဆယ်ပေးနေတဲ့ဖုံတော်ကြီးတူက VOA ကိုအခုလိုပြောပြလာတာပ
ါတချို့ကမပြေးချင်တော့တဲ့ဟာတွေဖုံရောက်มาတယ်ကြားတော့အဝေးမပြေးချင်ကြတော့ဘူးသူပစ်ခါလည်းမရှိတော့ဘူးဘာခက်ခဲလဲဆိုတော့ခက်ခဲတော့အဆုံးပေါ့နော်ကွာမဒီလောက်ကမှနေတဲ့လူတွေကပစ်ဆောင်မလို့လာရောဒီမော့ဆိုဆိုနေလို့မရလို့ဒီလောက်ကမှနေနေရတယ်ကွာမထက်လို့တော့ဟိုနှစ်ဆင့်ဘောတွေတုံးဆင့်ဘောတွေဆောင်ကြတာပေါ့အစ်ကလေးတွေဆန်လေးတွေတပီနပီလေးယူလိုက်မှဒါပဲအရင်တစ်ခေါက်ပထမတစ်ခေါက်ဆိုအဆန်းတွေတောင်ပိုင်းကအကုန်လုံးကသူတို့ခရီးကျူဆိုကြတယ်စားရေးနေရေးထိုင်ရေးအကုန်လုံးစီစဉ်ပေးရအခုကျတော့ဘာတွေအညိုးအိမ်နဲ့ဘာတွေဖြစ်ကြလဲမသိဘူးပဲတဲ့ဟိုတချို့ဆိုလက်တော့မခံကြတော့ဒီတချို့ကျတော့သူများကြည့်နေကိုမဆောင်ရှင်တော့အဲလွတ်တဲ့နေရာလေးဆောင်ကြတာပါပဲဆောင်ကြတော့အဲ့ဒါအမဟိုဒီလော့ဘတူဖက်မှာကျတော့အေးတယ်ဆိုတော့တို့ကအနည်းချေလေးတော့အဲအဲ့ဒါလေးကတော့လိုတယ်အတိကတော့တို့တော့ဘယ်လိုပြောမလို့ဟိုဆာနေဒီဘာတွေဟင်းအဲ MCD ဒီလောက်ပဲထင်တာပဲ
တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းဘက်မှာလည်းစစ်ဘေးဒုက္ခတွေအရေးအတွက်အတိအကျဘလောက်ရှိမလဲဆိုတာခန့်မှန်းလို့မရနိုင်အောင်ဖြစ်နေတယ်လို့အေးတဲ့ရာသီရောက်လာပြီးမို့အဝတ်ထည်အခက်အခဲအတော်လေးလိုအပ်ချက်များလာပြီးတော့နောက်ဆက်တွဲကျန်းမာရေးပြဿနာတွေအတွက်စိုးရိမ်နေရတယ်လို့အကူအညီကယ်ဆယ်ပေးနေသူတူကပြောပါတယ်
။ဒုက္ခတွေဆိုမှတော့အဆင်ပြေတာတော့မရှိဘူးပေါ့နော်။အဓိကတော့အစားအသောက်ကိစ္စပေါ့။အခုကျတော့လေဟိုဘာမှမပါလာရရှိတယ်အဝတ်ထည်ကိုသူ့ရရှိတယ်တော့ဒီလက်ရှိကာလကျတော့ဒါစောင်းလဲကျွန်တော်တို့ရှမ်းမြောက်ကစောင်းလဲဝင်လာပြီးကျတော့အီးလာတာဖြစ်တဲ့အတွက်တို့တို့ဒီတောင်တို့အနည်းတွေတို့ဒါလေးတို့ခက်ခဲဖြစ်လာမှာ
ရှမ်းပြည်မြောက်ပိုင်းမှာအရင်တုန်းကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပြည်ရင်းဒုက္ခတွေတောင်းနေချီရှိနေပြီးအခုညီနောင်မဟာမိတ်အဖွဲ့ရဲ့စစ်စီတိုက်ပွဲတွေဖြစ်ပွားလာတဲ့အချိန်မှာအခုနောက်ထပ်တောင်းနေချီပြီးတော့ထပ်တိုးလာတာဖြစ်ပါတယ်လက်တလောရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းစကိုင်းတိုင်းကယားပြည်နယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းတွေကစစ်ဘေးသင့်ပြည်သူတွေမှာငွေသားစားနပ်ရိက္ခာအမိုးကာအခြေခံကျန်းမာရေးဝန်ဆောင်မှုတွေနဲ့အကာအကွယ်တွေအရေးပေါ်လိုအပ်နေပါတယ်။ဒါပေမဲ့ပဋိပက္ခတွေကြောင့်နိုင်ငံတော်ဝန်တိုင်ပို့ဆောင်ရေးလမ်းကြောင်းအများပြားကိုပိတ်ဆို့ထားတဲ့အတွက်ဆက်သွယ်ရေးဝန်ဆောင်မှုတွေပြတ်တောက်နေပြီးလိုအပ်နေတဲ့သူတွေစီအကူအညီတွေရောက်ဖို့လည်းအခက်အခဲရှိပါတယ်။UNOCHA စီးနွေရာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်နေရဲစွန့်ခွာထွက်ပြေးသူဟာတိတက်သမား9တန်းနီးပါးရှိပါတယ်။အာဏာမသိမ်းခင်ကအရေးအတွက်နဲ့ပေါင်းရင်နိုင်ငံတော်ဝန်နေရဲစွန့်ခွာသူ2တန်းနီးပါးရှိပါတယ်။အောက်တိုဘာ29ရက်နေ့ကစပြီးတော့မြန်မာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားစီးပဋိပက္ခတွေဆက်ပြီးတော့မြင့်မားနေတာကြောင့်နိုင်ငံအရှိမြောက်ပိုင်းနဲ့အရှိတောင်ပိုင်းဒေသတွေဟာပြည်သူတွေဟာဒုက္ခရောက်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီဒုက္ခတွေတွေကိုတွားရောက်အကူအညီပေးခွင့်ပြုဖို့မြန်မာတာဝန်ရှိသူတွေကို UNOCHA ကပန်ကြားထားတယ်လို့သူတို့ကိုထိထိရောက်ရောက်ကူညီနိုင်ရေးအတွက်ရမုံငွေလိုအပ်နေတာကြောင့်နိုင်ငံတကာကအကူအညီပေးကြဖို့ပါတောင်းဆိုနေပါတယ်ရှင်